မှုမြင့်တဲ့မော်လမြိုင်နဲ့ချောင်းဆုံမြို့နယ်ဆက်သွယ်ထားတဲ့မတားခင်ပြီးစီတော့မဲ့တန်လျင်မြစ်ပေါ်ကတရားကိုပူချော့အောင်ဆန်းတရားလို့နာမည်ပေးဖို့ပြည်သူ့လွတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်သူ့အစိုးရလို့သတ်မှတ်ခံထားရတဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်ကြီးအနေနဲ့ဗဟိုချုပ်ကံမှုမြင့်တက်နေပြီးတော့အာဏာစနဲ့လွတ်တော်တခုလို့ဝေဖန်တာရရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းကမမေခါကတင်ပြထားပါတယ
်။မတားခင်ပြီးစီတော့မဲ့တန်လျင်မြစ်ပေါ်ကဒီတရားဟာပေ1900ကျော်ရှိပြီးမော်လမြိုင်နဲ့ချောင်းဆုံမြို့နယ်ကိုဆက်သွယ်ထားတာပါ။ဗိုလ်ချုပ်အောင်ဆန်းတရားဆိုပြီးအမိပေးဖို့ NLD အစိုးရတဲ့လက်ထက်မှာစူပန်းရာကနေဒေတာကန်တွေရဲ့ဆန္ဒပြကန့်ကွက်မှုတွေကြောင့်ဒီတရားဖွင့်ရက်ကိုတော့ရှေ့ဆိုင်ထားရပါတယ်။တရားမီကိစ္စကိုပြည်သူလွတ်တော်မှာဒီကနေ့မဲခွဲပြီးဗိုလ်ချုပ်အောင်ဆန်းတရားလို့အမိပေးဖို့ဆုံးဖြတ်ခဲ့တာပါ။ဒီပေါ်မှာပြည်သူလွတ်တော်ကဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။ကျန်းခံရေးပါတီကမင်းကင်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဦးမောင်မြင့်ကတော့လွတ်တော်အနေနဲ့အလုံးလုံးစရာရှားနေသလားလို့ပင်မေးခွန်းထုတ်ရမလို့တောင်ဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်။ဘုရားရဲ့မှာသူတို့ချင်းရာဇတ်လူတို့လူဒီရားကြီးသောဘုရားတို့ဘာသာကလာတို့ဒီကောင်တွေမှာသူတို့ချင်းလည်းလက်ကွင်းကြီးအေမွန်ဒရာသမိန်ဒရာဒီကောင်တွေရှိတယ်။ဘုရားစေတရီကိုဒီပါရီအတုခဲ့တဲ့ဘုရားအောက်လို့ဘုရားတွေလည်းရှိတယ်။ဒီဘုရားမှာဆိုရင်လည်းကျားကြီးနိုင်ပါလားလို့ဒီတူဘုလိုဒီရှိတယ်။နောက်ဆုံးကသံဃာကြီးကလည်းပြောရှိသေးတယ်။အဲဒီလူတွေကတိုက်တဲ့နာမည်ကိုဒါပဲပြောလို့တောက်ခံတယ်ဆိုတော့ပြောချင်ပါတယ်။ဒါပေမဲ့ဘုကျော်ဆန်းတရားလို့သူ့လိုဒီသာသနာတရားလေးကိုဒီကြား900လောက်ရှိတဲ့တရားလေးကိုနာမည်ပေးရဆိုတော့ဒါကဘုကျော်ဆန်းကိုတတတ်တယ်လို့သူ့လိုကျွန်တော်ကမတောက်ခံဘူး
။ဒီကိတက်မတော်သားလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံမှုစောစောမိုးကလည်းပြည်သူစံနာနဲ့အညီဒေတာကိုအစွဲပြုကအညီပေးဖို့ထောက်ပြဆွေးနွေးတော့ပါတယ်ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဒေတာကံတွေနဲ့မွန်လူမျိုးတွေဘက်ကတော့ဘုကြောင့်ဆန်းမှုလေးစားမှုမရှိတာမို့မဟုတ်ပဲတိုင်းရင်းသားများရဲ့သဘောထားကိုအသိမှတ်ပြုဖို့ရည်ရွယ်ထားတာမို့အခုလိုကန့်ကွက်ရတာဖြစ်တယ်လို့ပြောပါတယ်ချောင်းဆောင်ဒေတာကံတဦးဖြစ်တဲ့နိုင်တင်မြွန့်ကတော့တရားနာမည်ပေးမှုနဲ့ပတ်သက်လို့အစိုးရဘောအခုလိုဝေဖန်သွားပါတယ်
။အဖြစ်ချင်းအပြင်တိုင်းရင်းသားတွေပေါ့သူတို့ကသဘောထားမကြည့်ဘူးဆိုတာသင်္ကေတရရှိနေတယ်တွေ့နေမှာ။မူရင်းနာမည်ရှိတယ်။တို့ဘုဒ္ဓဥစ္စာနာမည်ကိုဂုံပြုတ်ခြင်းနဲ့စားနေရတယ်များကြီးမြောက်များစွာရှိနေပါတယ်
။ဒီလိုပြည်သူလွတ်တော်ဘက်ကမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာမွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့ပြည်သူလွတ်တော်ရဲ့အဆုံးအဖြတ်နဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်ပါတယ်။
ဘယ်လိုပြောမလဲဒီပါတီအဖွဲ့အစည်းတစ်ခုရဲ့လောက်သွားတဲ့မူဝါဒသဘောပါတဲ့ဒီအစိုးရလို့ကကျွန်တော်တို့ကနားလည်သဘောပေါက်မိတာပေါ့ဆိုတော့တကယ်တမ်းအဲ့လိုဒီဆက်ရွေးကြည့်တော့ဒါတော့ငင်းဒီမျိုးသားရင်းရစီရောက်မဆိုရင်တော့ကျွန်တော်ဖြစ်ဖြစ်ရင်းနေရတာအရေးကြီးတယ်အဖွဲ့အစည်းရေးလို့ပြောရင်ဒီနယ်တွေရဲ့ဒီကိုစောပြောက်တွင်တွေကိုလည်းတိုးပြပေးဖို့လိုတယ်သို့တော်လည်းပဲတကယ်ဒီအသေးမွားကိစ္စတွေကသာတကယ်တမ်းကျတော့ဒီနယ်တွေနော်ဒီဒေတာကန်တွေရဲ့အဆုံးချက်ရရင်ဟုတ်ကောဦးစားပေးတာထက်ဘဝနေတဲ့သုံးချက်တွေဆိုတဲ့ပုံစံမျိုးသွားနေတာအမျက်မြင်ကိုယ်ကျွေးစုရတဲ့အနေအထားမျိုးရှိတာပေါ့
ဖီအားတစ်ခုအနေနဲ့ဒီလိုအမိပေးဖို့အစိုးတင်သွင်းတာဖြစ်တယ်လို့ဝေဖန်မှုတွေရှိနေတဲ့ဒီတရားနဲ့ပတ်သက်ပြီးပြည်သူလွတ်တော်မှာအစိုးတင်တဲ့ကဝေဖန်မှုတွေတော်တော်လေးမြင့်တက်ခဲ့တာပါခေဆက်ဆက်အာနာရှင်လက်ထက်ခေဆက်ဆက်အာနာရှင်လက်ထက်မှာတော့တရားတွေတိစောက်ခဲ့စဉ်တရားနာမည်တွေပေးခဲ့တုန်းကသဆိုင်ရာဒေတာတွေရဲ့ဒေတာကိုစားပြုအမည်တွေပဲပေးခဲ့တာဖြစ်ပြီးအခုလိုပြည်သူအစိုးရလက်ထက်မှာပြည်သူဆန္ဒကိုဖီဆွန်ပြီးပေးဖို့လုပ်တဲ့အပေါ်ဝေဖန်မှုတွေကပိုပြီးမြင့်တက်ခဲ့တာဖြစ်ပါတယ်။ဒီလိုဝေဖန်မှုတွေရှိနေတဲ့တရားနဲ့ပတ်သက်လို့ဒီကနေ့ပြည်သူလွတ်တော်မှာဘုရောင်ဆန်တရားလိုအမည်ပေးဖို့ဆွေးနွေးခဲ့တာမှလည်း NLD ပါတီဝင်တွေကသာထောက်ခံဆန္ဒပြုခဲ့တာဖြစ်ပါရှင်။